ျွန်တော်တို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုအမေရိကန်ပြည်ထောင်စုရဲ့ဒီကွန်ကရစ်လွှတ်တော်ကနေအရက်သားတွေကိုချင်းမြင့်တဲ့စုတွေထဲမှာအမြင့်ဆုံးစုတစ်ခုဖြစ်တဲ့ရွှေတစိမ့်စုကိုပေးအပ်ဖို့အောက်လွှတ်တော်မှာအခုဆွေးနွေးနေကြပါပြီခင်ဗျဒီလူခွင့်ရေးနဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်အကြမ်းမဖက်ဆောင်ရွက်နေတဲ့ဒေါ်ဆန်းစုကြည်ကိုအခုလိုမျိုးစုပေးအပ်ဖို့အမေရိကန်အထက်လွှတ်တော်မှဂျိုးဆက်ခရော်လီကကမခထလုပ်ပြီးတော့ကြိုးပမ်းနေတာပါမကြခင်နိုင်ပိုင်းတွင်းမှာပဲဒေါ်ဆန်းစုကြည်ကိုစုပေးမယ်မပေးဘူးမဲခွဲဆုံးဖြတ်ကြတော့မှာပါဆိုတော့ဒီအကြောင်းကိုမစ္စတာခရော်လီနဲ့ကောင်လွင်ဦးကဆက်သွယ်မေးမြန်းထားတယ်ဆိုတော့ရှင်းပြပါအောင်ခင်ဗျကောင်လွင်ဦးရဲ့ဒေါ်ဆန်းစုကြည်စုရရင်ဘာတွေဖြစ်မလဲဆိုတာ
ဟုတ်ကဲ့ပါအမေရိကန်ကွန်ဂရက်လွှတ်တော်ရဲ့အမြင့်ဆုံးဂုဏ်သုဆောင်ရွှေတစိမ့်စုချင်းမြင့်မှုအောက်လွှတ်တော်မှာဆွေးနွေးခဲ့ကြတာပါဒီစုဟာအမေရိကန်ပြည်ထောင်စုမှသာမကနိုင်ငံတကာမှာပါဆောင်ရွက်နေတဲ့စံနမူနာယူထိုက်သူတွေကိုပေးအပ်တဲ့စုလည်းဖြစ်ပါတယ်ဒီလိုဒေါ်ဆန်းစုကြည်ကိုစုပေးအပ်ဖို့ကိုတော့နယူးယောက်မြို့ကဒီမိုကရက်လွှတ်တော်အမတ်ဂျိုးဆပ်ခရော်လီကအထူးကစီရင်လှုံ့ဆော်ခဲ့တာပါအခုလိုစုပေးအပ်ဖို့လှုံ့ဆော်ဖြစ်တဲ့အကြောင်းနဲ့ပတ်သက်လို့မစ္စတာခရော်လီကပြောပြရမှာတော့
I've been watching very closely the happenings of what have taken place within Burma recently in terms of the peaceful protest towards democratization I've known of Aung San Suu Kyi's work in the past she has been recognized for her work I've been watching of late the monks
ကြားသေးရင်ကမြန်မာနိုင်ငံထဲမှာဖြစ်ဖြစ်နေတဲ့ကိစ္စဒီမိုကရေစီရဲ့ပြောင်းလဲမှုတွေကိုတောင်းဆိုတဲ့ငင်းချမ်းတဲ့ဆန္ဒပြဝရီနဲ့ပတ်သက်လို့ဘာတွေဖြစ်ဖြစ်ခဲ့တယ်ဆိုတာကျွန်တော်အနီးကပ်တောက်လျှောက်စောင့်ကြည့်နေခဲ့တာပါဒေါ်ဆန်းစုကြည်ရဲ့လှုပ်ဆောင်မှုတွေကိုလည်းကျွန်တော်သိထားပါတယ်သူ့လောက်ရက်တွေကိုလည်းအတိအမှတ်ပြုစောင့်ကြည့်နေတာပါနောက်မြန်မာနိုင်ငံမှာအပြောင်းလဲတွေနဲ့ဒီမိုကရေစီရဲ့အတွက်တန်ဃာတော်တွေကငင်းချမ်းစွာဆန္ဒပြတောင်းဆိုတာတွေကိုလည်းအနီးကပ်စောင့်ကြည့်နေခဲ့တာပါအခုလိုစုပေးအပ်ဖို့ဆောင်ရွက်တယ်ဆိုတာကတော့ဒီမိတော်မိရှံကိုဆက်လက်ထွန်းလင်းစေဖို့နီးလန်းတလန်းဖြစ်တယ်လို့ကျွန်တော်ယုံကြည်လို့ပါဆိုပြီးသူကပြောသွားတာပါတခြားနိုဗယ်ငင်းချမ်းရေးစုသမရရဲ့လွတ်လပ်ရေးဆန္ဒစုတွေအပြင်အခုစုဟာလည်းအလားတူစုတစ်ခုဖြစ်တာကြောင့်ဒါဒေါ်ဆန်းစုကြည်ရဲ့ရည်တည်ချက်အတွက်သာမကဒီစုဟာတန်ဃာတော်တွေရဲ့လွတ်မြောက်ရေးအတွက်ရည်တည်ချက်အတွက်လည်းရည်ရွယ်ပါတယ်လို့သူကဆိုပါတယ်အခုလိုစုပေးရလိုက်တဲ့အတွက်မြမရေးဟာနိုင်ငံတကာအတိုင်းဝိုင်းမှာဆက်လက်အာရုံစိုက်ခံနေရလိမ့်မယ်လို့မျှော်လင့်တဲ့အတွက်အခုလိုစုပေးရဖို့လှုံ့ဆော်တိုက်တွန်းဖြစ်တာပါလို့မစ္စတာခရော်လီကပြောပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုဒေါ်ဆန်းစုကြည်ကိုစုချင်းမြုံသာမကမြမရေးအတွက်ဒီစိုက်မမတ်ဆက်လုပ်သွားအောင်ပါလို့လည်းသူကဆိုပါတယ်
။ We certainly have continued to call for her release and for her freedom and her ability to conduct political actions without fear of reprisal or intimidation
and ဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်နဲ့သူမရဲ့နိုင်ငံရေးလှုပ်ရှားဆောင်ရွက်မှုတွေကိုတံပြန်ရေးယူတာတွေချင်းချောက်တာတွေကိုစိုးရင်ကြောက်ရွံ့စရာမလိုပဲလွတ်လွတ်လပ်လပ်လှုပ်ဆောင်ခွင့်ရှိဖို့ဆက်ပြီးတောင်းဆိုသွားမှာပါလို့သူကပြောသွားတာပါမြန်မာရေးနဲ့ပတ်သက်လို့အမေရိကန်လွှတ်တော်တွေမှာဒီစိုက်မမတ်ဆောင်ရွက်မှုတွေရှိနေတယ်လို့အမေရိကန်သမ္မတကတော့လော်ရာဘွတ်ကိုယ်တိုင်ပါဝင်ဆောင်ရွက်နေတာတွေရှိနေပါတယ်လို့လည်းမစ္စတာခရော်လီကပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအရာတိုးတက်ဖြစ်ထွန်းမှုတွေမရှိတာကြောင့်မြန်မာစစ်ဆိုးရပေါ်အမေရိကန်ပြည်ထောင်စုကမကြသေးရင်ကပဲနောက်ထပ်ပိတ်ဆို့တံခတ်ရေးယူမှုအစ်တွေချမှတ်ခဲ့တာပါဒါပေမဲ့လည်းမြန်မာစစ်ဆိုးရဘက်ကတော့အခုလိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကဖိအားပေးမှုတွေဟာပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာသာဖြစ်တယ်လို့တုံ့ပြန်ပြောဆိုလို့ရှိတယ်လို့ဝေဖန်သူတချို့အနေနဲ့လည်းဖိအားပေးမှုတွေဟာအကျိုးထက်အပြစ်သာဖြစ်စေတယ်လို့ပြောနေကြတာပါမစ္စတာခရော်လီကတော့
This is not something new to the United States. The United States has stood consistently for democracy around the world. Although this is one particular case, some 45 years of dictatorship and of junta.
American ပြည်ထောင်စုအတွက်အသေးစမ်းတော့လည်းမဟုတ်ပါဘူး။ Democracy ရဲ့အတွက်ကမ္ဘာတဝန်းမှာ American ပြည်ထောင်စုကရပ်တည်နေတာပါ။အခုဟာကတော့နှစ်ပေါင်း45နှစ်ကျော်အုပ်ချုပ်လာတဲ့ဆင်အာနာရှင်အုပ်ချုပ်မှုအောက်ကကိစ္စဖြစ်နေပေမဲ့လည်းပြားပေးဆောင်ရွက်မှုတွေကိုစင်ဆက်မပြတ်အလေးထားလုပ်သွားမယ်ဆိုရင်အထူးသဖြင့်တရုတ်အိန္ဒိယတို့လိုနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ဝိုင်းဝန်းလှုပ်ဆောင်သွားမယ်ဆိုရင်အပြောင်းအလဲတွေကိုတဖြည်းဖြည်းမြင်လာရမှာပါလို့သူကပြောသွားတာပါတကယ်တော့ဒီမိုကရက်ပါတီရဲ့အထက်လွှတ်တော်အမတ်တိုးဖြစ်တဲ့မစ္စတာဂျိုးဆပ်ခရော်လီရဲ့မဲဆန္ဒနယ်မြေဖြစ်တဲ့နယူးယောက်ကလူမျိုးပေါင်းစုံနေထိုင်နေကြတာဖြစ်ပြီးမြန်မာနိုင်ငံသားအများအပြားလည်းနေထိုင်နေတာပါအခုလိုမြန်မာအရေးအတွက်လွှတ်တော်အမတ်တူအနေနဲ့ကျိုးပန်းချက်တွေပေါ်မှာမဲဆန္ဒရှင်တူဦးလည်းဖြစ်နယူးယောက်အခြေစိုက်မြန်မာအရေးလှုပ်ရှားသူတယောက်လည်းဖြစ်တဲ့မတ်ဆန်ဒီကတော့
အထူးတစ်ချက်ပေါ့နော်အခုဗမာအရေးဆိုတော့ကျမဗမာတယောက်ဖြစ်တဲ့အနေနဲ့ဟိုဗမာအရေးတက်လို့တယ်ဆိုတော့ရန်ဝန်သားတယ်ပြီးတော့သူကလည်းသူ့ရဲ့ကိုယ်ပိုင် staffer တွေကိုသူ့ရဲ့ဟိုရုံးရမှာရှိတဲ့လူတချို့ဒီဗမာပြည်ရေးအတွက် အထူးလှူဆောင်မှုဆိုပြီးတော့ပေးအပ်ထားတဲ့အတွက်လည်းတော်တော်ဝမ်းသာတယ်။သူမျိုးပမာပြည်ရေးအတွက်ကိုအလိုမျိုးဟိုအထူးကူးပြုပြီးတော့အချိန်ကုန်ခံပြီးဒီရွေးရေးအတွက်လုပ်ပေးထားတော်တော်ဝမ်းသာပါတယ်။အခုလိုပေါ့နော်သူဒီဇင်ဘာ9ရက်နေ့တော့နေပြီးတော့သူဦးဆောင်ပြီးတော့တော်တော်ဆန်းစုကြည်ကိုဒီကွန်ဂရက်ရှင်နယ်ရရှိတဲ့စုပေးအပ်ဖို့အတွက်ကိုသူစာရေးဆောင်ရွက်ထားတော်ဝမ်းလည်းဝမ်းသာတယ်။အမပြည်သူတယောက်အနေနဲ့ပေါ့သူသိရင်တော်တော်ဆန်းစုကြည်ကတော့မဘီဒူလူပေါ်နာခံပြီးတော့လောက်ကင်ပေးနေတာဟိုပုံပြီးတော့ပို့ဖော်တဲ့အနေနဲ့ရောက်တယ်။ဘာလို့လဲဆိုတော့ဒီစီတိစုကအတောင်တန်ရောလူရတာမဟုတ်တကယ်ထူးထွန်းထူးမြတ်တဲ့လူတွေသူများအနေနဲ့ခံရတဲ့လူမျိုးပေးရဆိုတော့တော်တော်လေးကိုကိုပမာကြီးတော်လည်းဝမ်းသာတယ်ဒေါက်ဆန်စီတက်လည်းဝမ်းသာတယ
်။ကွန်ဂရက်လွှတ်တော်ရဲ့ရွှေတိစုဆိုတာအများအကျိုးအတွက်အမေရိကန်ပြည်ထောင်စုမှသာမကနိုင်ငံတကာမှာပါဆောင်ရွက်နေတဲ့စံနမူနာယူထိုက်သူတွေကိုအထက်လွှတ်တော်ဖြစ်ဖြစ်အောက်လွှတ်တော်ဖြစ်ဖြစ်တစ်ခုခုမှရှိတဲ့အမတ်ရည်အတွက်ရဲ့သုံးပုံနှစ်ပုံကပူတွဲပြီးကမကတာပြုအစိုးတင်သွင်းပြီးလွှတ်တော်နေရက်ထဲမှာမဲခွဲဆုံးဖြတ်ပေးရလေရှိတာပါအမေရိကန်ပြည်ထောင်စုမှသမ္မတရဲ့လွတ်လပ်ရေးဆိုင်ရာဆုနဲ့အခုကွန်ဂရက်လွှတ်တော်ရွှေစိတ်စုတွေအားဆိုရင်အရက်သားတွေကိုချီးမြှင့်တဲ့အမြင့်ဆုံးဆုနှစ်ဆုလည်းဖြစ်ပါတယ်နောက်တစ်ဆုဖြစ်တဲ့သမ္မတရဲ့လွတ်လပ်ရေးဆိုင်ရာရွှေတိစိတ်စုကိုလည်းတကယ့်2009တုန်းကသမ္မတဘီလ်ကလင်တန်လက်ထက်မှာဒေါ်ဆန်းစုကြည်ကိုပေးအပ်ခဲ့မှုပါတယ်ခင်ဗျာ